VOA မြန်မာပိုင်းရဲ့ပြည်နိုင်ဆောင်မရှိဦးစီသူအောင်မြင့်ကိုဒီကနေ့အလုံးနဲ့ထောင်တန်းနောက်ထပ်နှစ်နှစ်ချမှတ်လိုက်တဲ့သတင်းကိုမက်ခင်ဖြူထွေးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကချင်ပြည်နယ်ထဲမှာစီးရီးတင်းမာနေပြီးတော့ဒေသတွေမှာလုံခြုံမှုကင်းမဲ့နေတဲ့အခြေအနေကိုတင်ပြပေးကြပါမယ်။ကချင်ပြည်နယ်ဖားကတ်မြို့နယ်တွေကအနံ့ပါရွာပေါ်စစ်ကောင်စီကနေဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့ပြီးတဲ့နောက်မှာစစ်ကောင်စီတပ်နဲ့ကချင်လက်နက်ကိုင်တပ် AKIU တို့ကြားမှာစီးရီးတင်းမာမှုတွေပိုပြီးတော့မှမြင့်တက်လာနေပါတယ်။မိုင်းခွဲတိုက်ခိုက်တာလက်နက်ကြီးနဲ့ပစ်ခတ်တာတွေကဒီရက်ပိုင်းမှာဇက်တိုက်ဖြစ်ပွားနေတာပါ။တစ်ချိန်တည်းမှာပဲရဲသားပြည်သူတွေကြားမှာလည်းလက်တယ်မပေါ်တဲ့တပ်ဖြတ်ခံရမှုတွေမကြာခဏဖြစ်ပွားနေတာကြောင့်ပြည်သူလူထုလုံခြုံမှုကင်းမဲ့နေတယ်ဆိုပြီးခံစားနေကြရပါတယ်။ဖားကန့်ဒေသကလက်ရှိအခြေအနေကိုကိုဝင်းခန့်မောင်ကပြောပြပေးပါမယ်ရှင်။
ကချင်လွတ်မြောက်ရေးဖွဲ့ KIO ထိန်းချုပ်နယ်မြေတဲကအနံ့ပါကျေးရွာအပေါ်စစ်တပ်ကအောက်တိုဘာလကုန်ပိုင်းမှာလေကြောင်းနဲ့တိုက်ခိုက်ခဲ့ပြီးတဲ့နောက်အခုနိုဝင်ဘာလတည်းဖားကတ်မြို့နယ်အတွင်းစစ်တပ်ကလုံခြုံရေးကိုပုံမတင်းကျပ်ခဲ့တယ်လို့စစ်ဆေးမှုတွေလည်းတိုးမြင့်လှုပ်လာခဲ့တာပါစစ်ကောင်စီတပ်တွေနဲ့ KIA ကချင်တပ်တွေကြားဒီအပိုင်းစီးရဲတင်းမာမှုပိုမြင့်တက်လာပြီးထိခိုက်မှုတွေရှိလာနေပါတယ်ဒီကနေ့ကြာသပတေးနေ့မနက်ပိုင်းမှာလည်းစစ်ကောင်စီစစ်ကြောင်းကကျေးရွာချို့မှာဝင်ရောက်စစ်ဆေးခဲ့တာရှိတယ်လို့မနက်ကလေးကမိုင်းဆွဲတိုက်ခိုက်တာလက်နက်ကြီးပစ်ခတ်ခဲ့ရရှိကြောင်းဒေသခံတို့က VOA ကိုပြောပါတယ
်မနက်ကတော့ရင်းပြမာတော့ဖြစ်စီရမျိုးလေးတွေကလေးနေရှိတယ်အဲဒီကတော့အင်ဂျင်တွေကိုထွက်ပြီးတော့ဒါပေမဲ့မနေ့ကတော့လက်နက်ကြီးကွဲတာရှိတယ်မိုင်းကွဲတဲ့အနေအထားလည်းရှိတယ်အဲ့ဒါကွဲတော့အဲ့မကောင်းမွန်တဲ့လူတယောက်တော့ပြီးသွားတယ်ဝင်လက်နက်ကြီးနဲ့ပစ်တာတော့စောင်းနေမမောင်ရဆက်ကမြမစီတူမဲမောင်တော့အပီကြီးကလုံးကြတယ်ဒီမှာအညာကလေးတယောက်ကောင်းကြည့်တော့ပုံနဲ့တော့ပြန်တော့ပါဦးတော့ချက်မှန်တယ်ဆက်နေအလုပ်လေးတော့ကြည့်တယ်အပန်းကြီးကအဲဒီကောင်တော့ဆက်နေရတော့ဒီစီရစီလို့ပြောခေါ်သွားတာတော့ရှိရတယ်နောက်တော့ဟင်းတင်းကတော့လေးရောင်းလာမှု
စစ်ကောင်စီတပ်တွေအုံပြူတဲ့အချက်သုံးမော်တော်ကားတစ်စီးမနက်ကမိုင်းခွဲတိုက်ခိုက်ခံရတာဖြစ်ကြောင်းနဲ့ညနေပိုင်းမှာတော့လက်နက်ကြီးပစ်ခတ်တန်းကြားအောင်လဲပြောပါတယ်ဗုဒ္ဓဦးနဲ့ညပိုင်းကလည်းစိုင်းတောင်ဖားပြင်တရားစစ်ဆေးဂိတ်မှာအကြက်သားကားနှစ်စီးကိုစစ်ကောင်စီတပ်ကပစ်ခတ်ခဲ့တာရှိကြောင်းတခြားဒေသခံတို့ကပြောပါတယ
်။အဲမြန်မာညလေးနှစ်ယောက်ပေါ့နော်နှစ်ယောက်အဲ့ဒါလည်းစစ်ကောင်ဒီအာဖားပြင်တရားပေါ့နော်အဲ့မှာလည်းခီကအချူနဲ့ပဲပြီးပြီးသွားပဲဒီကမ္ဘာကြီးပြန်လာတဲ့ခမာရှိတဲ့တဲ့ကနေဒီဖြစ်တယ်။ဒီကူဒီစင်သားတွေတယောက်နောက်တယောက်ကျတော့သူလည်းခူကာနဲ့ပဲကားနဲ့ပဲသူလည်းတယောက်ထဲနိုင်ခဲ့တာအဲ့ဒါလည်းပဲအဲ့ဒါနဲ့ပြုတ်ခါကြတော့ဆိုင်ရာတူတူအများရပေါ့နော်အဲ့ဒီ
ဘိုးတော်ဦးနေညမှာပဲကောင်ဆန်ရွာမှာလက်နက်ကြီးကြတာကြောင့်ဒေသခံရွာသားတွေဘေးလွတ်ရာကိုရွှေ့ပြောင်းနေထိုင်ခဲ့ရကြောင်းပြောပါတယ် KIA နဲ့စစ်တပ်ကြားစီးရီးတင်းမာမှုတွေဖြစ်နေချိန်မှာပဲအရတားပြည်သူတွေကြားလက်တယ်မပေါ်တဲ့တပ်ဖြတ်ခံရမှုတွေလည်းဖြစ်နေပါတယ်နိုဝင်ဘာ23ရက်ဘိုးတော်ဦးနေည9နာရီကျော်လောက်ကလုံကင်းကျေးရွာမှာကြောင်ဝိုင်းကပြန်လာတဲ့အမျိုးသားတူအမည်မသိတနတ်သမားကပြစ်ခတ်တပ်ဖြတ်ခံခဲ့ရပါတယ်။19ရက်နေ့တုန်းကလည်းဖားကန်မျိုးပေါ်က KTV မှာဘုံခွဲတိုက်ခိုက်ခံရပြီးစစ်ကောင်စီတပ်ကအရာရှိတူပါဝင်5ဦးသေဆုံးခဲ့ရပါတယ်။ဖားကန်ဒေသမှာနှစ်30ကျော်နေထိုင်နေတဲ့မျိုးမိမျိုးဖတူကတော့ဖားကန်ရဲ့လက်ရှိအခြေအနေဟာအလွန်ဆိုးဝါးနေပြီးပြည်သူတွေလုံခြုံမှုကင်းမဲ့နေတယ်လို့ပြောပါတယ
်။မနေ့ကဖြစ်သွားတဲ့စိတ်ဆရာကဒီကနေ့ကဝါဒီဖြစ်သွားတယ်။ဒီကအဆုံးသွားတယ်။ရောက်တယ်ရတယ်။ကလေးကတည်းကလူလူကလည်းလုံခြုံမှုမရှိဘူး။ခါတဲ့အခြေအနေကပိုဆိုးတဲ့အောင်ပါ
။လက်တလောဖားကတ်မြို့နယ်တွင်စီးရဲတဲ့လုံခြုံရေးအခြေအနေဟာအောက်တိုဘာ23ရက်နေ့က KIA တပ်မှ6နယ်မြေဖြစ်တဲ့အနံ့ပါရွာကိုစစ်ကောင်စီတပ်ကဘုံကျဲတိုက်ခိုက်ပြီးတဲ့နောက်ပုံမတင်းမာလာတာဖြစ်တယ်လို့ဒေသခံတွေကပြောနေပါတယ်။အောက်တိုဘာ23ရက်နေ့ကဖားကတ်မြို့နယ်အနံ့ပါရွာလေကြောင်းတိုက်ခိုက်မှုမှာ KIA တပ်မှ6တပ်မှမှုနဲ့အရာရှိတွေအပါအဝင်လူ60ကျော်တေဆုံးခဲ့ပြီးလူ60ကျော်ထိခိုက်ဒဏ်ရာရခဲ့တာဖြစ်ပါတယ်။